မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မကဇူလိုင်မျိုးပါဒီတစ်ပတ်အတွက်ပထမဆုံးအနေနဲ့ရန်ကုန်မြို့မှာနေထိုင်တဲ့အမည်မဖော်လိုသူ RFA ပြည်သက်တအူးရဲ့ရင်ဖွင့်ပေးစာကိုတင်ပြခြင်းပါတယ်စစ်ကောင်စီကဒေါ်လာကိုမြန်မာငွေပြောင်းခိုင်းတဲ့ကြရဲ့ကြောင့်ငွေကြေးပြဿနာနဲ့မတရားနှိမ့်နှံမှုတွေကြုံနေရပါတယ်ဆိုပြီးတော့ပေးပို့လာတာပါ RFA ရေစစ်အာဏာသိမ်းကြတဲ့ကထုတ်မရရွှေ့မရခဲ့တဲ့ကျမရဲ့နိုင်ငံသားငွေအကောင့်ကဒေါ်လာငွေကိုဘဏ်ကနေပြီးတော့မမေးမမြန်ခွင့်ပြုချက်လည်းမယူဘဲနဲ့သူတို့သဘောနဲ့သူတို့မြန်မာငွေပြောင်းပြစ်လိုက်ပါတယ်တဲ့။နောက်ပြီးတော့ကိုကဒေါ်လာသုံးဖို့လိုလို့ဝယ်မဲဆိုရင်လဲမှောင်ခိုဈေးကွက်မှာခိုးချောင်ခိုးဝက်မေးနေရပြီးတော့သူတို့တောင်းတဲ့ဈေးကိုပေးပြီးဝယ်မဲဆိုရင်တောင်ဝယ်လို့မရဘဲဖြစ်နေတာပါ။ဘဏ်ကနေပြီးလွှဲမဲဆိုရင်လဲနိုင်ငံသားငွေလွှဲတဲ့အကောင့်တွေကိုပိတ်ထားလို့လွှဲလို့မရပါဘူးတဲ့။မလေးရှားကိုចောင်းလာကလွှဲကျင်တာကိုလုံးလို့မရဘူးဆိုတာကြောင့်တော်တော်ကိုစိတ်တူရပါတယ်။ဗီဇာကတ်သုံးမယ်ဆိုရင်လဲចောင်းတွေကလက်မခံတာကြောင့်အဆင်မပြေပါဘူး။လက်ခံတယ်ဆိုရင်တော့တစ်လကို45သိန်းပဲသုံးခွင့်ရှိပါတယ်။အခုအခြေအနေကဟွန်ဒီငွေလွှဲတွေကိုပဲသုံးရမလို့ဖြစ်နေတာပါ။ဒါကလည်းចောင်းအကောင့်ကိုဓာတ်ရိုက်လွှဲလို့မရပဲဟိုဘက်မှာလူတစ်ယောက်ရှိမှရမှာပါ။စစ်ကောင်စီကအရာရာကိုတမင်ခက်ခဲအောင်လုပ်ထားတာမို့စီးပွားရေးသမားတွေတင်မကဒီအလွာပေါင်းစုံကလူတွေပါထိခိုက်နေကြတာကိုသိစေချင်ပါတယ်ဆိုပြီးတော့ RFA ကိုယင်ဖွင့်လာတာပါရှင်အခုဆက်ပြီးတော့ RFA ကို Viber ကတဆင့်ပေးပို့လာတဲ့စာကိုတင်ပြပါအောင်မယ်မင်္ဂလာပါ RFA
ကျွန်တော်ကတော့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာနေထိုင်သူတဦးပါ
ကျွန်တော်တို့ပြည်သူတွေမှာဆက်အနာသိမ့်ပြီးကြတဲ့ကကောင်းတာဆိုလို့တခုမှမရှိခဲ့တဲ့အပြင်အခုလက်ရှိလိုင်းကားကတွေကဈေးတွေတက်လာပါတယ်CNG မလောက်လို့လိုင်းကားတွေကမဆွဲတော့အလုတ်အသွားအပြန်အတွက်လဲအချိန်ကြန့်ကြာမှုတွေနဲ့ရင်ဆိုင်နေရပါတယ်တဲ့သူ့အနေနဲ့ကားမစီးဘူးဆိုပြီးတော့ဆိုင်ကယ်လေးနဲ့အလုတ်သွားပြန်တော့လဲရဲနဲ့စစ်သားကပေါင်းပြီးဖမ်းပြန်ပါတယ်တဲ့ဖမ်းမကိုကြောက်လို့ရှောင်ရှားပြီးတော့မောင်းပြန်တော့လဲခိုးဆိုးလူနိုင်တွေကအများကြီးပါပဲဒါထောက်ပြီးတော့ဆိုင်ကယ်လူတယ်ဆွဲကြိုးတွေလူတယ်ဖုန်းတွေလူကြပါတယ်ဘဲမှလဲတိုင်လို့မရဘသူကမှလဲအေးမယူသွားတိုင်ပြန်တော့လဲရဲတွေစစ်သားတွေအုပ်ချုပ်ရေးမှုတွေကဖမ်းသွားပြီးတော့ခဏနေရင်ဒီတိုင်တဲ့သူရှေ့မှာပဲပြန်လွတ်လိုက်ပါတယ်တဲ့ကျွန်တော်တို့လာခစားအလုပ်သမားတွေအခက်အခဲတွေအများကြီးနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာဆိုပြီးတော့ RFA ကိုပေးဖို့ရင်ဖွင့်လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
အခုတခါ RFA ပေးစာပြန်စာကန်တာကိုလိမ့်မှုပြီးတော့စာပေးပို့လာသူကတော့ CDM ဝန်ထမ်းတဦးပါသူပေးပို့လာတဲ့စာထဲမှာတော့မင်္ဂလာပါ RFA ကျွန်တော်ကကရားပြည်နယ်လွိုက်ကော်က CDM ဝန်ထမ်းတဦးဖြစ်ပါတယ်ဇူလိုင်လလယ်ပိုင်းကကျွန်တော်အိမ်ရှိမှာအသက်20အရွယ်လောက်ရှိတဲ့လူငယ်တစ်ယောက်ကကျွန်တော်ကိုဖုန်းခဏဆက်ပြရစီဆိုပြီးတော့နောက်တော့ကျွန်တော်ဖုန်းကိုလူယူပြီးတော့ထွက်ပြေးသွားပါတယ်တဲ့ကျွန်တော်ဖုန်းက9သိန်းခွဲသန်း Samsung ဖုန်းပါကျွန်တော်အနေနဲ့ဖုန်းအသစ်တစ်လုံးပြန်မဝင်နိုင်သလိုအလုပ်လုပ်ထားသမျှ data အချက်အလက်တွေအားလုံးကလည်းအဲ့ဒီဖုန်းထဲမှာပါသွားပါဗျ။မြန်မာနိုင်ငံအနှံ့မှာဒီလိုအဖြစ်အပျက်တွေကြားနေခဲ့ရတာအခုတော့ကိုယ်တိုင်ကြုံရပါပြီ။ကျွန်တော်ပြောချင်တာကဘယ်ကူမှတိုင်မရဘသူကူမှအားကိုးမရတဲ့ဒီလိုကာလမှာဒီလိုလူငယ်တွေတိုင်းပြည်အနှံ့ရှိနေကြတာတကယ်ကိုရင်နာစရာပါပဲတဲ့။ဘသူပဲဖြစ်ဖြစ်ဒီလိုကာလမျိုးမှာမကူညီနိုင်ဘူးဆိုရင်နေပါဒုက္ခတွေတော့မပေးကြပါနဲ့လို့ပြောချင်ပါတယ်။ကျွန်တော်ဆိုရင်အခုအတော်ကိုဒုက္ခရောက်သွားရပါတယ်။အခုလေဒီစာကိုသူများဖုန်းထဲကနေပြီးတော့ Facebook account ဝင်ပြီးတော့ရေးပို့လိုက်တာပါဆိုပြီးတော့ယင်ဖွင့်လာတာပါ။ပေးပို့သူရဲ့အချက်အလက်တွေကိုတော့ခြံလက်ထားပေးဖို့ RFA ကိုမြစ်တာရက်ခံထားပါတယ်ရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။အနေနဲ့ရရက်က RFA ပရိသတ်တွေအနေနဲ့ပြောပြယင်ဖွင့်ခြင်းတဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာခံတာကိုလိမ့်မှုပြီးတော့RFA Burmese ရဲ့ Messenger ကနေပြီးတော့ပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 2392235418 ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်